ငတ်မောက်ခေါင်ပါမှုဟာဆစ်လက်နက်တစ်ခုဖြစ်လာတယ်လို့EU ထိပ်တန်းတန်တမန်ကပြောပြီးတဲ့နောက်လူရှင်နိုင်ငံတွေအကူအညီပေးအေဂျင်စီတွေနဲ့စေတနာရှင်တွေကဂါဇာကိုကုန်ကြောင်၄ချောင်းနဲ့ရေချောင်းတို့ကနေအစားအစာတွေကူညီပေးနိုင်မှုဒီကနေ့ကစပြီးတော့ကြိုးပမ်းနေကြပါတယ်။အောက်တိုဘာ9ရက်နေ့ကနေစခဲ့တဲ့အစ္စရေးဟားမတ်စ်ပွဲကြောင့်အရက်သားတွေအစုလိုက်ပြုံလိုက်တိတ်ဆုံးခဲ့ရတယ်လို့ ကျွန်တော်တို့ကတော့ဒီနေ့ကနေ့ကြာသေးပစ္စည်းတွေတင်ဆောင်လာတဲ့သတင်းတော်တစ်စင်းထွက်ခွာသွားပြီဖြစ်ပါတယ်။မကြာသေးခင်ကလည်းအစ်ဂျစ်ကနေဂါဇာကမ်းမြောင်ကိုအကူအညီပေးမဲ့ထရက်ကားတွေရောက်ရှိမှုနှိပ်ကွေးသွားတဲ့အတွက်အကူအညီပေးပစ္စည်းတွေကိုအလို့ရဲ့ယူငင်နေရတဲ့အတွက်လူတို့မငြိမ်မသက်ဖြစ်ခဲ့ရတာကြောင့်အစ္စရေးဘော်အပြစ်တင်မှုတွေလည်းရှိနေပါတယ်။
အာရနဲ့နောက်နိုင်ငံတချို့ကတော့ဂါဇာကမ်းမြောင်ကိုလေရီတွေကနေတဆင့်ရိတ်ခါထုတ်တွေကိုပြစ်ချပေးခဲ့ကြပြီးတော့မော်ရိုကိုနိုင်ငံကလည်းအစ္စရေးနိုင်ငံဘန်ဂိုရီယန်လေဆိပ်ကတဆင့်ကယ်ဆယ်ရေးပစ္စည်းတွေကိုလင်းမြန်တဆင့်နဲ့ပေးပို့ခဲ့ပါသေးတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကတော့ကနဦးကယ်ဆယ်ရေးထရက်က60ကိုအစ္စရေးတောင်ပိုင်းကတဆင့်ဂါဇာမြောက်ပိုင်းကိုမနေ့ကပဲပေးပို့ခဲ့ပါသေးတယ်။စစ်ပွဲစတင်ခဲ့တဲ့အောက်တိုဘာလ3ရက်နေ့ကနေစပြီးတော့ပါလက်စတိုင်းဒေသမှာတည်ဆုံးသူစုစုပေါင်းဟာအနည်းဆုံး 3,000 တထောင်293ဦးရှိပြီးတော့အခြားဒဏ်ရာရသူကတော့9,000 ကျော်ရှိနေပြီလို့ဟာမတ်စ်ဦးစီးတဲ့ဂါဇာကမ်းမြောက်ဒေသမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ